တတူဆိုင်အောင်ဘူမိပေဒဘူမိပေဒရဲ့အဓိပ္ပာယ်လေးကိုအရင်ပြောပြပါအောင
်ဟုတ်ပါပြ
ီဆိုတော့ပေါ့ပြာအဖြစ်
ပေါ့ပြာအဖြစ်
စိတ်တို့ကိုဝေခံခြင်
းဘူမိပေဒမှာစိတ်မီဘယ်နှမျိုးရှိလဲ
၄မျိုး
ပါလို့လား
ကာမစေရူပစေအရူပစေလောကုတ္တရာစိတ်
ဟုတ်ပြီဘူမိပေဒမှာစိတ်အမီ၄မျိုးရှိတယ်ကာမစိတ်ရူပစိတ
်အရူပစိတ်လောကုတ္တရာစိတ
်အခြေပြောမယ်ဆိုရင်ကာမဝဆရာစိတ်ရူပဝဆရာစိတ
်အရူပ
အရူပဝဆရာစိတ်လောကုတ
္တရာစိတ
်ဒီလေးခုနဲ့ဝေဖန်တယ်နော်ဆိုတော့တို့ကြက်ခဲ့တဲ့အစဉ်ကအာကုတုစိတ်အာဟိစိတ်ပြီးရင်အတောပနာစိတ
်ကာမ
တောပနာစိတ
်
ကာမစိတ်ရူပစေအရူပစေ
မဟာသ
ံဃ
ောကုစေ
လောကီ
လောကီစေ
လောကုတ္တရာစေအခြင
်
းစေအခြင
်းလောကုတ္တရာ
စေအခြင်
းအပနာစေဟုတ်ပြီအဲ့ဒါသာဟိတ်စိတ်တွေတောပနာစိတ်တွေမထည့်ထားသေးဘူးเนา
ะ
ထည့်မယ်ဆိုရင်တော့ထည့်လို့ရတယ်ဒါပေမဲ့မထည့်နေတော့ပါဘူးကြွေ तू อ่ะခေါင်းစဉ်ကဘူမိပေဒဝေဖန်ရမှာကစိတ်အမီ၄မျိုးဒါကိုအရင်ဆုံး main point ကင်ထားလိုက်မယ်ကင်ထားပြီးလို့ရှိရင်ကိုလှုပ်ထားတဲ့အတိုင်းပဲမဟုတ်ပါဘူးရေးနေရတော့
ကိုရေးထားတာကတန်ဆရာရှင်းလင်းအောင်ပြန်ပြော
အမိုဒီကိုအရင်နားထောင်လိုက်ဒီကိုအရင်နားထောင်လိုက်နော်တေချာလေးနားထောင်လိုက်နားထောင်တာအကောင်းဆုံးပဲတေချာလေးနားထောင်ထားလိုက်ဆိုရင်ကောင်းစဉ်ကဘူမိပေဒလို့ရမယ်ကန္တာကြီးတစ်ခုကပေဒကြီးကဘူမိပေဒစိတ်အမြီက၄မျိုးကာမစိတ်ရူပစိတ်အရူပစိတ်လောကုတ္တရာစိတ
်
ဘူမိပေဒလို့ပြောရင်ဒီစိတ်အမြီ၄မျိုး ਨੇ လုံးမယ်ပေါ့ဆိုတော့စပြီးတော့ကြက်ကလေးကအာကုတုစိတ်၁၂ပါးသို့မဟုတ်လောဘမှုစိတ်၈ပါး ਨੇ ခွဲရင်လည်းရတယ်ဒါပေမဲ့လည်းဒီဘူမိပေဒအဆင့်လောက်နေကတော့လောဘမှုစိတ်ဒေါသမှုစိတ်ခွဲရနေစရာမလိုဘူး94ပါးသလုံးပြည့်အောင်ကာမာတဲ့ပဲထည့်နေရမယ်စင်တကြာကြီးနဲ့အချိန်လေးကုန်သွားလိမ့်မယ်ဒါကြောင့်အကုသိုလ်စိတ်ကစထည့်လိုက်တယ်မှန်တော့အဲ့ဒီကာမရူပအရူပကိုကာမစိတ်94ရနဲ့စဖြန့်လဲရတယ်ကာမစိတ်94ကိုဝေဖန်ပါပြီးတော့မှရူပအရူပအဲ့လိုသွားရင်လဲရတယ်ဒီဘက်တစ်ပိုင်းလုံးကကာမဟာကာမပဲလေဒါမဲ့လည်းအဲ့လောက်ထိမတိသေးခင်မတက်သေးခင်မှာတော့အကုသိုလ်စိတ်ကိုလည်းကာမတဲ့ထည့်ကြည့်လိုက်အာဟိစိတ်ကိုလည်းကာမတဲ့ထည့်ကြည့်လိုက်ပို့ပြီးတော့မှနှုစိတ်ကိုရသွားတာပေါ့နော်နောက်တော့ဝေဒနာပေဒဆိုတာတခုလာလိမ့်မယ်အဲ့ဒီဝေဒနာပေဒကြာရင်တော့လောဘမှုဒေါသမှုအသေးစိတ်ပြန်သွားရတယ်ဟိုတခါတည်းကြိုင်မယ်ဆိုရင်မနိုင်သူကလေးတယ်လေသူ့နောက်ဆုံးမှလုပ်ပေးမယ်ဒီပေဒအဲ့6ပေဒက6ပေဒထဲမှာဝေဒနာပေဒကတော့အခက်ဆုံးပေဒပဲအခုဇာတိပေဒခက်တယ်ဆိုတာဘာမှမဟုတ်ဘူးလိုက်ပေါင်းရင်ရသေးတယ်ဝေဒနာပေဒကျတော့ဟိုဆူရိုးတွေမရလို့ချင်းအဲ့120ပါးစလုံးကိုသောမနတတာဟာကုတ်စသည်အပြင်120ပါးစလုံးအလွတ်မရရင်ဝေဒနာပေဒမရအောင်အလွတ်ရမှဝေဒနာပေဒရတယ်အဲ့တော့အခုဒီဘူမိပေဒဆိုတာမှာစိတ်အမြီ၄မျိုးနဲ့ဝေဖန်မယ်ဆိုရင်အကုသိုလ်စိတ်၁၂ပါးကိုစိတ်အမြီ၄မျိုးနဲ့ဝေဖန်လိုက်မယ်ဆိုရင်ဘယ်တဲကိုထည့်သွားမလဲကာမစိတ်တဲကိုထည့်မယ်ဟုတ်လား94ပါးထဲမှာသူအကျုံးဝင်တယ်သဘောပေါက်လားမဟုတ်ဒီကာမစိတ်ထဲမှာအကုသိုလ်စိတ်၁၂ပါးဒီထဲမှာအကျုံးဝင်တယ်မလားအဲ့ဒါပေမဲ့အာဟိစိတ်၁၈ပါးကိုခွဲရင်လည်းဒီထဲမှာပဲထည့်မယ်ရူပမရှိအရူပမရှိလောကုတ္တရာမရှိအာဒေါဘနာ30ဆိုရင်လည်းအဲ့ဒီတိုင်းပဲကာမဒေါဘနာစိတ်24ပါးကလည်းဘယ်ထဲမှာပဲပါလဲ
ကာ
မစိတ်ထဲမှာပဲအကျုံးဝင်တယ်နော်ကာမစိတ်ကာမဒေါဘနာစိတ်24ပါးကိုဘူမိပေဒဖြင့်ဝေဖန်တော့ကာမစိတ်24ပါးရူပစိတ်မရှိအရူပစိတ်မရှိလောကုတ္တရာစိတ်မရှိပေါင်းလိုက်ရင်ကာမစိတ်ဟောမဟုတ်ဘူ
း
ကာမဒေါဘနာစိတ်24ပါးကာမဒေါဘရ24ပြီးသွားရင်ကာမဝဆရာစိတ်54သလုံးကိုဝေဖန်မယ်ဆိုရင်လေသူ့နာမည်နဲ့တူပါပဲတောက်တဲ့ရတော့တောက်တဲ့တွေပဲနေမှာပဲလေသူ့နာမည်ကကာမစိတ်လို့ပြောထားပြီးပြီရောအဲ့တော့ကာမစိတ်54ပါးကိုဘူမိပေဒဖြင့်ဝေဖန်တော့ကာမစိတ်54ပါးရူပစိတ်မရှိအရူပစိတ်မရှိလောကုတ္တရာစိတ်မရှိဘာကာမစိတ်54ပါးဆိုရူပစိတ်55ပါးကိုဝေဖန်ရင်လေရူပတွေပဲဝင်သွားမှာပေါ့ကာမစိတ်မရှိရူပစိတ်55ပါးအရူပစိတ်မရှိလောကုတ္တရာစိတ်မရှိရူပစိတ်55ပါးခေါင်းစဉ်ကရူပစိတ်ဆိုတဲ့အတွက်ညီမြချင်းကရူပစိတ်ပဲပြန်ထိုးတယ်နော်အရူပစိတ်25ပါးကိုဘူမိပေဒဖြင့်ဝေဖန်တော့ကာမစိတ်မရှိရူပစိတ်မရှိအရူပစိတ်25ပါး
လောကုတ္တရာ
မရှိ
ပါ။ဘောင်းအရူပစိတ်စဏ္ဍပါ။ဟုတ်ပြီအဲ့ဒီပြဿနာမရှိဘူး။မဟကုတ်ကြလို့ရှိရင်တော့တစ်ခုတည်းရှိလို့မရတော့ဘူး။နှစ်ခုရှိရတော့မယ်။မဟကုတ်စိတ်28ပါးကိုသတိထားနော်။မဟကုတ်စိတ်28ပါးကိုပုံမိပေတာဖြင့်ဝေပန်တော့ကာမစိတ်မရှိ
။
ရူပစိတ်15ပါးအရူပစိတ်စဏ္ဍပါ။လောကုတ္တရာစိတ်မရှိ
။
မဟကုတ်စိတ်28ပါး။ဟုတ်ပြီ။ဆိုရင်လောကီစိတ်ကြတော့အဲ့တဲ့အနုစိတ်သွားလိမ့်မယ်။သူကကာမကိုကာမရှိနေသွားပြီလေ။လောကီ81ဆိုတဲ့ဘောင်ထဲမှာလောကီလို့ပြောတဲ့အတွက်လောကုတ္တရာတစ်ခုပဲမရှိမှာပေါ့။ဆိုလို့ချင်းရင်ကာမရောရူပရောအရူပရောရှိသွားတယ်။ဝေဖန်မှာစိတ်အမိ၄မျိုးပဲဆိုတော့လောကီစိတ်81ကိုဘူမိပေတာဖြင့်ဝေဖန်တော့
ကာမ
စိတ်54ပါးရူပစိတ်15ပါးအရူပစိတ်15ပါးလောကုတ္တရာစိတ်မရှိ
ပါလောကီစိတ်
တဘောပါလားတဘောပါနော်ဆိုရင်လောကုတ္တရာအကျဉ်းဆိုရင်လောကုတ္တရာလည်းတနည်းရာပဲထည့်ရတော့မယ်ဟုတ်လားကာမမရှိရူပမရှိအရူပမရှိလောကုတ္တရာ10ပါးဒီလေးမျိုးပြည့်ဖို့ပဲလိုတယ်မရှိတဲ့ဟာကိုမရှိလို့ဖြေရမယ်နော်မရှိဘူးဆိုပြီးတော့တိုင်းထားခဲ့လို့မရအောင်ဆိုရင်လောကုတ္တရာစိတ်အကျဉ်း10ပါးပေါ့ဒါပဲပေါ့ဟုတ်လားဆိုရင်စိတ်အကျဉ်း89ကျတော့အကုန်ပြန်ပါတော့မယ်စိတ်အကျဉ်း89ကိုဘုံမိပေတာဖြင့်ဝေဖန်တော့ကာမစိတ်54ရူပစိတ်15ပါးအရူပစိတ်စဏ္ဍပါလောကုတ္တရာစိတ်အကျဉ
်း
အကျဉ်းထဲ့နော်လောကုတ္တရာစိတ်အကျဉ်း10ပါပေါင်းလိုက်ရင်စိတ်အကျဉ်း89ပါလောကုတ္တရာစိတ်အကျယ်40ကိုဘူမိပေတာဖြင့်ဝေဖန်တော့ကာမစိတ်မရှိရူပစိတ်လည်းမရှိအရူပစိတ်မရှိလောကုတ္တရာစိတ်အကျယ်40ပါပေါင်းရင
်
လောကုတ္တရာစိတ်အကျယ
်
ဟုတ်ပြီအဲ့ဒါလည်းရင်ကြည်ဦးတနေရာတည်းပြီးသွားတယ်စိတ်အကျယ်လေးနေရာလုံးပြန်ပါသွားလိမ့်မယ်အကျယ်လို့ပြောလိုက်တဲ့အတွက်အားလုံးရှုံသွားပြီ။ဆိုရင်စိတ်အကျယ်120တပါးကိုဘူမိပေတာဖြင့်ဝေဖန်တော
့ကာမစိတ်54ပါးရူပစိတ်15ပါးအရူပစိတ်15ပါးလောကုတ္တရာစိတ်အကျယ်40ပါးပေါင်းစိတ်အကျယ်120တပါး
။ဟောသူကအဲ့ဒီလေးမျိုးပြည့်နေဖို့ပဲလိုတယ်အပ္ပနာစိတ်69ပါးကိုဘုံမိပေတာဖြင့်ဝေဖန်တော
့ကာမစိတ်မရှိရူပစိတ်15ပါးအရူပစိတ်30ပါးလောကုတ္တရာစိတ်အကျယ်40ပါးဟောအပ္ပနာစိတ်69ပါ
းအပ္ပနာလို့ပြောလိုက်တာ ਨੇ ဇံမတ်ဖို့ရဲ့အထွတ်ထိပ်လို့ခေါ်တယ်အဲ့တော့ဇံစိတ်ရဲ့မတ်စိတ်ရဲ့ဖို့စိတ်ရဲ့ဒီသုံးခုပဲရှိမှာပေါ့အပ္ပနာကအပ္ပနာကိုပြန်မြင်အောင်ကြည့်လို့ရှိရင်69ပါးသလုံးဟာမဟာကုတ်29ရဲ့လောကုတ္တရာအကျယ်ရယ်လေဒါဆိုရင်မဟာကုတ်နဲ့လောကုတ္တရာပဲတို့ကခွဲရုံပဲအဲ့တော့မဟာကုတ်စိတ်29ပါးလောကုတ္တရာစိတ်အကျယ်40ပါးလို့လှုပ်လို့ရလဲမရအောင်သူကကာမရူပအရူပလောကုတ္တရာဆိုတဲ့ပေါင်၄ခုနဲ့ထိန်းထားပေးတယ်သူပေါင်၄ခုနဲ့ထိန်းထားတဲ့အတွက်၄ခုလုံးဖြည့်ရမယ်ရူပ15အရူပ12လောကုတ္တရာအကျယ်40 69ပြည့်သွားတယ်ဟုတ်ပြီနော်အဲ့ဒါဘူမိဗေဒစိတ်တို့ကိုပုံအပြားအားဖြင့်ဝေဖန်ပိုင်းခြားပုံပြီးသွားပြီနော်ချက်တတိထားတာနော်မရလို့ရှိရင်ထပ်လုပ်ပေးမယ်ဆိုရင်နောက်တစ်ခုကဇာတိဗေဒဇာတိဆိုတာကလည
်
းဇက်ဟုတ်ပြီဇက်ဆိုတာကဇာတိအမျိုးຫນွယ်အမျိုးຫນွယ်เนาะရှမ်းဇက်ကလားဇက်တရုတ်ဇက်အဲ့လိုကို့အမျိုးຫນွယ်နဲ့ကိုရှိရပမာဇက်ဒီတိုင်းပဲအဲ့ဒီဇက်တွေကဘာတွေရှိလဲဆိုရင်အာကုတ္တဇက်ကုတ္တဇက်ဝိပတ်ဇက်ကရိယာဇက်လေးခုနဲ့ရှိတယ်အဲ့ဒီစိတ်အမိလေးမျိုးနဲ့ဝေဖန်ရမယ်ပြန်မှတ်ရမှာကသူ့ရဲ့ဗေဒကြီးအဖွင့်ဟာဇာတိဗေဒအဖွင့်เนาะဇာတိဗေဒအဖွင့်ဇာတိဗေဒရဲ့ဇာတိဗေဒကိုဝေဖန်မယ်ဆိုရင်စိတ်အမိက၄မျိုး၄မျိုးပေါ့၄ပါးပေါ့เนาะဘာလဲဆိုရင်အာကုတ္တစိတ
်
ကုတ္တစိတ်ဝိပတ်စိတ်ကရိယာစိတ်အာကုတ္တဆိုတဲ့အမျိုးຫນွယ်ပရမတ်တရားတစ်ခုရှိတယ်အာကုတ္တရေကြည့်ပဲလောဘဒေါသမောဟတွေပေါင်းလိုက်တယ်အာကုတ္တကြည့်ပဲအာကုတ္တအမျိုးຫນွယ်စုလိုက်စိတ်ကျ120တဲ့မှာနောက်တဲ့အာကုတ္တတနည်းရာရှိလား
မရှိတော့ဘ
ူးเนาะဆိုရင်ကုတ္တရေကြည့်ပဲတမျိုးຫນွယ်စုကျင်တယ်ဆိုလို့ချင်းကုတ္တရေမဟာကုတ္တရူပကုတ္တအရူပကုတ္တလောကုတ္တရကုတ္တအချင်းအကျယ်အဲဒီအားလုံးစုလိုက်ရင်ကုတ္တအမျိုးຫນွယ်တစ်ခုဖြစ်သွားတယ်ဝိဘတ်အမျိုးຫນွယ်အာဟိတ်ထဲမှာ15ပါးရှိတယ်ကာမထဲမှာကာမဒေါမနထဲမှာ10ပါးရှိရဆိုရင်23ပါးအဲ့တော့ကာမဝိဘတ်23အဲ့လိုမှတ်ကာမဝိဘ23လို့ခေါ်တယ်။အဲဒီကာမဝိဘ23ကိုပြောင်းပြန်လှန်လိုက်တာနဲ့လောကီဝိဘက32ဖြစ်သွားရော။သူတို့နှစ်ခုပြောင်းပြန်လှန်လိုက်။သူတို့အဲဒီ23ကိုလေ။ဘာဖြစ်လဲဆိုအဲဒီမှာ23ရှိတယ်မလား။မဟာကုတ်ဝိဘ6နဲ့ပေါင်းလိုက်ရင
်
32 23ကိုပြောင်းပြန်လှန်လိုက်လို့ချင်းလောကီဝိဘရတာပဲလေ။ကာမဝိဘ23လောကီဝိဘ30နဲ့ဒါပဲ။တရင်တို့ပုတ်ရိုက်လဲမမာတော့ ကာမဝိဘက်30နှစ်လောကီဝိဘက်23လို့တော့ပြောင်းပြန်မလန်နဲ့ပေါ့နော်တက်အောင်တော့လန်ပါကာမဝိဘက်23လောကီဝိဘက်32ဟုတ်ပြီဝိဘက်အကျယ်ဝိ
ဘ
က်အကျယ
်
50 52ဟိုဘက်က20ပဲရှိရလဲညီမလေး
52
ဟုတ်လားဝိဘက်အကျဉ်းဆိုရင
်
36ဝိဘက်အကျဉ်း36ဝိဘက်အကျဉ်း50
နေ
အဲ့လေးအလွတ်ရဖို့ကောင်းတယ
်
နော
်
36အကျဉ်း36လေးညီမ32နဲ့ဒီဘက်က4နဲ့လေအကျဉ်း4နဲ့ပတ်လေဗျာဒါဒီဝေဒါတော့မခက်ပါဘူးနည်းဟိုနည်းခက်တယ်ထင်တော့စိတ်နဲ့လမ်းတွေးလိုက်ရင်တော့ပြန်တွေးပါလေစာရဖို့တော့တို့တာပေါ့စာမရရင်တော့တွေးဘူးမမပြောတာမဟုတ်တော့ကြီးကြီးမနေနဲ့ဆက်ပြန်ကူပေးမှာပါစိတ်ချပါအဲ့ဆိုရင်တို့အကျေပိုင်းကကင်လိုက်မယ်ဆိုရင်အကုတုဘယ်လောက်ရှိလဲ
12ပါ
ကုတုဘယ်လောက်ရှိလဲ
မ
ရအာမောဟန်လေးဟုတ်တယ်ကုမှမရှိဘူးဆိုတော့ထားလိုက်တော့
အကျေ
ကုတုအကျင်းဘယ်လောက်ရှိလဲကုတုအကျင
်း
ဟုတ်မဟုတ်မဟုတ်ကုတုအကျင်းကုတုအကျင်းလို့ပြောရင်စိတ်အကျင်းရရှာလေနဲ20တပ
ါ
ကုတုအကျင်း20လောကီကုတု
လောကီကုတု19
ပါလောကီကုတု19မဟာကုတုက8မဟာကုတု
က9
မဟာကုတုက9နဲ့8နဲ့ဆိုရင်လောကီကုတု19ဟုတ်ပြီကုတုအကျင်းဆိုရင
်19 23
ကုတုအကျင်းဆိုရင
်
23ဘာဖြစ်လို့တော့ဒီဘက်က19နဲ့လောကောတရာကုတုအကျင်း4ပါထည့်မယ်လေ22ပါမရဘူးလားရသွားမယ်ကုတုအကျယ်
39
မိနစ်နဲ့မှတ်ထားလိုက်39မိနစ်မှတ်ထားလိုက်ကုတုအကျယ
်
39ကုတုအကျယ
်
39ကုတုအကျင
်
39လောကီကုတု
19
ကာမကုတု
19
ဟုတ်လားကာမစိတ်54တော့ကုတုဘယ်နဲ့နေရာရှိလဲဘယ်နှစ်နေရာရှိလဲပြောတာ
တန
ေရာပဲရှိရယ်မဟာကုတုစိတ်နော်ကဲအဲ့ဆိုရင်ကုတုအကုတုကုတုပြီဝိဘက်ကာမဝိဘက
်ကာမဝိဘက်23
ကာမဝိဘက်23ရှာပြပါကာမဝိဘက်23ရှာပြကြည
့်ဝိဘက်အာဟိ
မဟာမာရှိပ
ါဖောင်းလိုက်ကာမဝိဘက်23ပါဟုတ်ပြီလောကီဝိဘက
်လောကီဝိဘက်
23
ကမဝိဘက
်23
လောကီဝိဘက
်32
မဂ္ဂဝိဘက
်50
ကိုကိုမဂ္ဂဝိဘက်လေ
း
ကိုပ
ါ
မဂ္ဂဝိဘက်ဘယ်လောက်ရှိလဲ
က
ိုပါကိုပါကမဝိဘက
်23
အဟိဝိဘက
်
55အဲ့လိုတော့သမာကမတောပနဝိဘက်
ချစ်ပါ
55ပဲ55ပဲ
ကာမတော်ဗနာလေ
ကာမတော်ဗနာချစ်ပါမဟာဝိဘက်လေမဟာဝိဘက်လေ
အဲ
ကာမဝိဘက
်
ချစ်ပါ23ကာမဝိဘက
်23
ကာမတော်ဗနာဝိဘက
်23
ချစ်ပါကမ္မတော်ဗနာဝိဘက
်8ပါ
အကုသလဝိဘက
်8
အကုသလဝိဘက်55ပါ9ပါ9ပါတဲ့မိမလွဲတော့ရနော်တဲ့မိတော့လွဲမဂ္ဂဝိဘက
်
မဂ္ဂဝိဘက်လေ
9ပ
ါ
ကိုပါဟ
ုတ်တယ်ဒီမှာကိုပါကိုပါလေဆရာဘာမှပြောတော့
ကိုပါမကောဒီပါနဲ့အရူပါနဲ
့ဒီပါဒီပါ5အရူပါ4
ညမခ
ံနေဝိဘအချင
်းဝိဘ
ချ
င်းဝိဘ20ချင
်းဆေးချင်းပါလေဝိ
ဘအချင်းသူကဘာဆိုမှစာအုပ်လေးလိုက်တာ
36
လူမရ
ဝိဘအချင်
း36
ဝိဘအချင်း
50
52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52 52
ုဒ္ဒလဝိပဿစေ7ပါးမဟာဝိပဿစေ7ပါးရူပဝိပဿစေ
9ပါး
အရူပဝိပဿစေ4ပါးလောကုတ္တရာ
ဝိပဿစေ
ဟုတ်
20
ကာမကရိယာ
ကာမကရိယာ3ပါး
7ပါး
ဩ
မဟာမဟာ
တ
န
်ကြီ
းကာမကရိယာ
7ပါး
7ပါးကာမကရိယာ
7ပါ
းမဟာကုတ်ကရိယာ
5ပါး
9ပါး9ပါးမဟာကုတ်ဆိုရင်9လေမဟာကုတ
်9ပါ
းမဟာကုတ်စိတ်
နစက
ရတာအဲ့လိုတော့မမိဘူးနော်မဂ္ဂကရိယာ
9ပါ
းမဂ္ဂဝိပတ
်9ပါး
ကရိယာပေါင
်
း20
ကရိယာအကျဉ
်37
ကရိယာမှာအကျဉ်ရှိလို့လား
မရှိဘူ
းစိတ်အကျဉ်ကျယ်ဖြစ်ရတာလောကုတ္တရာကြောင့်ဟုတ်ဘူးလားအဲ့ဒီကရိယာမှာအကျဉ်းမရှိဘူးလေမရှိလည်းဖြေနိုင်တာပဲတော့တော့မှားတယ
်မရှိတာဘူ
းအဲ့ကျော်ဆရာတို့တော့မဖြေနိုင်ဘူးမရှိပဲနဲ့ကဲအဲ့ဒါလို့ရှင်ဇာတိဗေဒာနော်အဲ့ဆိုရင်ဟိုအစ်စ်ညီတို့နှစ်ယောက်ကဘယ်လိုလုပ်လိုက်ကြမလို့ညီမလေးကူမလား
တ
ော့ပါတော့ပါပါတော့
ကြီးကြီးမှာကြာတော့ကခဏပဲလာ
ပြန်လာ။ဩခဏပဲလား။ဩ။ဟိုမဟုတ်အစပြန်လိုက်မှဆိုရင်ကူပွားမှာလေ။အဲ့ကြောင့်။နေ့အောင်လုံးတူတူပဲလ
ား
။ဩဟုတ်ပြီဟုတ်ပြီ။အဲ့ဆိုရင်လည်းလောလောဆယ်အေးပေါ့ဟို။ဟုတ်ပြီဟုတ်ပြီ။ကဲအဲ့ဒါဆိုရင်ဒီနေ့ဘာလုပ်ရမလဲ။သာနာပေဒါလုတ်ကြည့်မယ်နော်အမှန်ကတော့အလှဲ့ကြတော့ဝေဒနာပေဒါအလှဲ့ကြပဲဝေဒနာပေဒါကနည်းနည်းလေးတယ်လေးတယ်ဆိုတော့ဝေဒနာပေဒါကိုတက်ဖို့အတွက်တခုပြောချင်တာကသောမနတတဟာဂုတ်ဆိုတဲ့အဲ့ဒီစိတ်အသေးစိတ်ကိုကြက်ဖို့လိုတယ်လောဘမှုစိတ်7ပါးကိုအလွတ်ရဖို့လိုတယ်ဒေါသမှုစိတ်2ပါး121လုံးအလွတ်ရဖို့လိုတယ်ကျက်ပါတယ်မခက်ပါဘူးမခက်ဘူးပါ
ကျွန်တော်
ရောမှာပေါ့ဒါပေါ့ရောဆိုတာအဲ့ဖြစ်သွားမှာနော်ဆိုရင်ဒီနေ့တို့ဇာနာပေတာစကင်အောင်အဲ့ကြောင့်လွယ်တာလေးကိုအရင်လုပ်မယ်ဟုတ်မကြက်ထားရင်လည်းဒီအတန်းထဲမှာအရာကြက်ပေးမှာပဲအခုလည်းအရာကြက်ပေးတာပဲလေဟုတ်လားအခုလည်းဝိုင်းကြက်လိုက်တော့လေကြက်သွားပါတယ်သူကသူရောတော့ရှိပြီးတော့အစင်တော့ပြေသွားပါပဲကျော်နေဟာမင်းတက်စတောင်းဟောဒီမဟုတ်အတန်းစတောင်းဒီထဲမှာမထားနဲ့သိလားကျွန်တော်ကဟိုတင်တန်းစကန်ပြီးရင်အပြင်မှာပဲထားလိုက်ကျွန်တော်ဘယ်တော့မှအဲ့လိုစီကန်တကြမထားတဲ့ဟုတ်ကိုစိတ်နဲ့ကိုပဲလိုက်ချတယ်ဟိုနှာချဒီနှာချနဲ့အဲ့ဆိုတွေ့လွယ်တယ်သူကသူစီကန်တကြရှိနေမတွေ့တော့ဘူးကျွန်တော်ကဲအဲ့ဆိုရင်ခေါင်းစဉ်ဖွင့်မယ်ဇာနာဗေဒ
ဇာနာဗေဒ
စဘင်းရက်ကိုလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါလာပါဇံအပြားအားဖြင့်စိတ်တို့ကိုဝေဖန်ခြင်းသာနာပိတာအတူကောင်းစဉ်ဒါအဓိပ္ပယ်စိတ်အမည်ရှေ့ပိုင်းနေမှာစိတ်အမည်က၄မျိုး၄မျိုးနှစ်ပေတာတွေ့ခဲ့ပြီနော်ဒီသာနာပိတာမှာစိတ်အမည်ဘယ်နှမျိုးရှိမယ်လို့ထင်မိလဲသာနာမျိုး၅မျိုးဒါပေါ့ပထမဇံဒုတိယဇံတတိယရေးလိုက်သာနာပိတာကိုဝေဖန်မယ်ဆိုရင်စိတ်အမည်၅မျိုး ပထမဇန်စိတ်ဒုတိယဇန်စိတ်တတိယစတုထပင်စမဒီလိုသွားလိုက်မယ်နော်ကြည့်လိုက်အဲ့ဒီ၄ခုနဲ့ရေးရမယ်မရေးပြတော့ပထမဇန်စိတ်ဒုတိယဇန်စိတ်တတိယဇန်စိတ်စတုထဇန်စိတ်ပင်စမဇန်စိတ်ပေါင်းစိတ်အမိ၅မျိုးဖြင့်ဝေဖန်ရန်ဝေဖန်သည်အဲ့လိုလေးရေးထားလိုက်ကိုစာလေးကိုပြန်ဖတ်ရင်လည်းမှတ်မိအောင်လို့ကြုံတယ်လို့ကောက်ရေးထားနောက်ကျကိုစာကိုကြည့်ပြီးဖတ်တတ်တရလာမှာပါလို့
ကျစမစံအထိပါမှာစ
ပါတယ်လေစိတ်အမိ၅မျိုးပထမစံဒုတိယစံတတိယစံစတုထစံပင်စမစံပေါင်းစိတ်အမိ၅မျိုးဖြင့်ဝေဖန်သည်ဒီလောက်တော့ရေးထားလိုက်ဇာနာပေရာဆိုရင်ရေးကြကျွန်မ
မရေးတာ
ပထမစံဒုတိယစံတတိယစံရေးတယ်ဟုတ်လားမရေ
းတာ
ညီမလေးနာကြည့်လိုက်လေ
ဟောအဲ့ဒီလုံလင်းမမြင်ရ
အဲ့ဆိုပါဒူတာစာအပြင်စာအဲ့လောက်ပဲရေးထားလိုက်ပါဒူတ
ာပထမဒုတိယ
ရေးအေးအေးလေးအတူတူပဲလေဟောတော့ခါပဲကဲဒါဆိုရင်ရပြီနော်အဲ့တော့ဇာနာဗေဒကိုဝေဖန်မယ်ဆိုလို့ရှိရင်တစ်ခုပဲမေးကြည့်လိုက်မယ်ကာမစိတ်54ပါးကိုဇာနာဗေဒဖြင့်ဝေဖန်ပါဆိုရင
်
မရဘူးရှိအဲ့ကျတော့သူကသူ့ကိုခောက်ထားလိုက်လို့ရပါတယ်ထည့်တွက်စရာမလိုရူပစိတ်ဆိုရင်တော့ချိသွားလိမ့်မယ်နော်ရူပစိတ်ဘယ်လောက်ရှိလဲ
55
ပါးမှာရူပကုတုကိုအရင်လွှတ်ကြည့်မယ်သိစိတ်လိုက်မယ်နော်ရူပကုတုဘယ်လောက်ရှိလဲ
55
ပါးရူပကုတု5ပါးကိုဇာနာဗေဒဖြင့်ဝေဖန်ပါဆိုရင်သူ့ချိတာမှာ5ပါးတယ်အဲဇာနာဗေဒလည်းစိတ်မြင်5မျိုးဆိုတော့တစ်ခုစီပဲရမှာပေါ့ပထမဇန်စိတ်တစ်ပါးဒုတိယဇန်စိတ်တစ်ပါးတတိယဇန်စိတ်တစ်ပါးသတုထဇန်စိတ်တစ်ပါးပင်စမဇန်စိတ်တစ်ပါးပေါင်းရူပကုတုစိတ်5ပါးကိုကြက်ထားတဲ့အတိုင်းပဲပေးလိုက်ရုံပဲလေရူပဝိဘက်ဆိုရင်လည်းဒီအတိုင်းပဲတစ်ပါးစီပဲကရိယာလည်းတစ်ပါးစီပဲအဲ့တော့မခက်ဘူးနော်မခက်ဘူးဆိုရင်သူဘာပြန်ပြောင်းသွားမလဲဆိုတော့ရူပ15ပါးစလုံးကိုလုံမယ်ဆိုလို့ရှိရင်ဒီ15ပါးလုံးဆိုလို့ရှိရင်တော့တစ်ခုချင်းပြန်လိုက်ဆက်ရတော့မယ်ပထမဇန်စိတ်ဒီမှာပါဒူတာစာပင်စာနော်အဲ့တော့လုံမှာကရူပစိတ်15ပါးရူပစိတ်15ပါးဆိုတော့ကုဝိကရိ3ခုလုံးနဲ့ပါတယ်ကုတုဝိဘကရိယာလည်း3ခုလုံးနဲ့ပါမယ်ပါမယ်ဆိုလို့ရှိရင်ကုတုထဲမှာပထမဇန်ခုနကဘယ်လောက်တွေ့ခဲ့လဲ
တ
ပါးမဟုတ်ပထမဟိုကုတုထဲမှာ
တပါး
ဝိဘတ်ထဲမှာ
တ
ပါးကရိယာထဲမှာ
တပါ
းပေါင်းလိုက်ရင
်
ပါဒါဆိုရင်ပထမဇန်ကြည့်ပဲ3ပါးမဖြစ်နေဘူးလား
ဖ
ြစ်ပါချင်းဒါဆိုရင်ပထမဇန
်3
ပါးဒုတိယဇန
်3
ပါးတတိယဇန
်3
ပါးစတုထဇန်3ပါးပင်စမဇန်3ပ
ါးဇန်5ပါးတ
ိတ်လွယ်ပါတယ်နော်
တ
ိတ်လွယ်ပါတယ်အဲ့ဆိုရင်အရူပကိုလောက်ရတော့မယ်အရူပစိတ်ဘယ်လောက်ရှိလဲ
12
ပါးအရူပကုသိုလ်က
4ပါ
းအရူပဝိဘက်က
4
ပါးအရူပကရိယာက
4
ပါးပေါင်းအရူပစိတ
်12
ပါးအရူပစိတ်12ပါးကိုဇာနာဗေဒဖြင့်ဝေဖန်ပါဆိုရင်အရူပစိတ်12ပါးကိုဇာနာဗေဒဖြင့်ဝေဖန်တော့ပထမဇန်စိတ
်
ဟမ်အရူပမှာပထမဇန်မရှိဘူးပေါ့မရှိဘူးဟုတ်တယ်မရှိဘူးအရူပမှာပထမဇန်စိတ
်
မရှိပြောပြမယ်အရူပဇန်ကိုတက်ချင်ရင်အတိပ္ပယ်ပိုင်းပြောတော့ငါနားထောင်ခဲ့လေပထမဇန်ဒုတိယဇန်တတိယဇန်သတုတ္တဇန်ပစ္စမဇန်ထီအောင်ရပြီးသားသူကမှအရူပကိုတက်နိုင်တယ်ဆိုလို့ချင်းအရူပစေရာဇန်အားလုံးကပင်စမဇန်ပဲပစ္စမဇန်ကိုရှေ့ခံပြီးတော့မှသူတက်သွားတယ်အားလုံးဟာပင်စမဇန်တွေကြည့်ပါ12ပါးစလုံးပင်စမဇန်ပဲသူရဲ့ဇန်အင်္ဂါကဥပိ္ပခဧကဂ္ဂတာဆိုတဲ့နှစ်ခုလေးပဲရှိတယ်ဒါကြောင့်အရူပဟာတိတ်ဆင့်မြင့်တယ်ပါဒုဒါစာသရုတ်ထပင်စမဆိုတာတွေဟိုမှာသရုတ်ထတစ်ယောက်သူ့မှာမရှိတော့ဘူးမရှိတော့ဆိုတာပြောခဲ့ပြီးသားလေသူ့အတွက်ဘာမဝင်တော့အဲ့တွေကမလို့တော့ဘူးပေါ့တိတ်ဆင်းမြင့်သွားပြီဆိုတော့မလို့တော့ဒါဆိုရင်ပထမဇန်မရှိဒုတိယဇန်မရှိတတိယဇန်မရှိသရုတ်ထဇန်မရှိပင်စမဇန
်
12ပါဟုတ်လားနားလေလ
ား
တခုပဲအဲ့လောက်တစ်ယောက်မမတ်နိုင်လို့ရှိရင်လွယ်လွယ်လေးပဲအရူပဇန်အလုံးပင်စမဇန်အရူပစိတ်12ပါးစလုံးပင်စမဇန်နော်ပင်စမဇန်တိတ်ဆင်းမြင့်သွားတယ်သူကဆိုတော့ကဲတို့ကဒီနေရာကိုပြန်ပြောင်းတော့မယ်နော်သတိထားပါဘာဖြစ်သွားမလဲရူပအရူပပြီးရင်ဘာဖြစ်မလဲ
မဟာကုတ်
မဟာကုတ်ဖြစ်မယ် မဂ29ခုကိုဇာနာဗေဒဖြင့်ဝေဖန်ပါဆိုလို့ရှိရင်ပထမဇန်ဒီအတိုင်းပဲတွေ့လိမ့်မယ
်
နော်ဘာလို့လဲဆိုတော့ရူပစိတ်မှာပဲပထမဇန်သရုတ်ထဇန်ထိအောင်တို့ကရူပစိတ်မှာပဲကြည့်မယ်နားလည်လားလိုက်နိုင်လား ပထမဇန်ဒုတိယဇန်တက်သရုတ်ထဇန်အထိအောင်ကအရူပမှာလုံးဝမှမရှိတာကြီးလို့မရှိဘူးဆိုတော့ပထမဟိုရူပတွေကအတိုင်းပဲဖြစ်လိမ့်မယ်ရူပထဲမှာ3ဒီမှာပထမဇံလဲ3ပါရှိတယ်ဒုတိယဇံ3ပါတတိယဇံ3ပါသရုတ်ထဇံ3ပါဒီပစ္စမဇံရောက်မှာပဲပေါင်းရတော့မှာ55ပါဖြစ်တော့မှာပေါ့ဟုတ်လားရူပထဲမှာဘယ်လောက်ရှိခဲ့လဲ
55ပါ3ပ
ါရူပထဲမှာ3ပါအရူပထဲမှာ
12
ပါပေါင်းလိုက်ရင
်
55ပါအဲ့ဒါပေါင်းကြည့်လိုက်လေ၄၃၄၂ရယ်၅ရယ်ဆိုတော့29ပြန်ရအမကုတ်သိ29မထွက်တော့ဘူးလ
ား
ထွက်တော့တယ်ဇာနာပိတာเนาะလွယ်ပါတယ်ဇာနာပိတာဆိုရင်လောကုတ္တရာစိတ်အလှဲ့ရောက်သွားပြီဒါဒီထိလိုက်နိုင်သေးလား အကုန်လုံးလိုက်နိုင်ရလားအတိတ်ကကောင်းကျိန်တယ်မဆိုးကလောက်မိုက်တယ်ပါတော့အောင်းနေငြိမ့်နေအတိတ်ကကောင်းကျိန်တယ်လိုက်နိုင်တယ်လေညီမလေးကိုလိုက်နိုင်လားဒီဘက်ကလိုက်နိုင်လားရရနော်ပြေချာနော်ဟုတ်ပြီအဲ့ဆိုထားခဲ့လိုက်တော့မယ်နော်ဆိုရင်လောကုတ္တရာစိတ်အကျဉ်းရှစ်ပါဆိုရင်စံရှိလား
စ
ံရှိရှိသူကရိုးရိုးပဲလောကုတ္တရာအကျယ်40ဆိုရင်တော့စံရှိတယ်ဒါဆိုရင်40စလုံးမကင်တော့တစ်ထစ်လျှော့ပြီးတော့ကုသိုလ်20ကိုကင်မယ်ကုသိုလ်က
20
လောကုတ္တရာကုသိုလ်အကျယ်20အဲ့ဒီမတ်စိတ်အကျယ်20ကိုကင်မယ်ဆိုလို့ရှိရင်ဘယ်လိုလုပ်ကြတော့ပထမဇန်ဘယ်လောက်ရှိမလဲတွေ့ရတော့မယ်နော်ဒါကတော့
သောတာပတိ
ဟမ
်မက
မန်
မန်လေးကသောတာပတိမဆိတ်ဘယ်လောက်ရှိလဲ
5ပါ
သောတာပတိမဆိတ်
5ပါ
ဟုတ်လားမဆိတ
်
သောတာပတိမဆိတ
်5ပါ
သက္ကရာဂามိမဆိတ
်5ပါ
နာဂามိမဆိတ
်5ပါ
အရဟတမဆိတ
်
5ပါအဲ့ဆိုရင်သောတာပတိမဆိတ်5ပါဘာတွေလဲဆိုရင်ပထမဇန်နဲ့ရှင်သောသောတာပတိမဆိတ်တစ်ပါဒုတိယဇန်နဲ့ရှင်သောသောတာပတိမဆိတ်တပါးတတိယဇန်နဲ့ရှင်သောသောတာပတိမဆိတ်တပါးသရုတ်ထဇန်နဲ့ရှင်သောသောတာပတိမဆိတ်တပါးပစ္စမဇန်နဲ့ရှင်သောသောတာပတိမဆိတ်တပါးပေါင်းသောတာပတိမဆိတ်5ပါးကိုတပါးတပါးတပါးပဲတွေ့ခဲ့နော်ဒါဆိုရင်သောတာပတိမထဲမှာပထမဇန
်
တပါးတကရာဂามိမဆိတ်ထဲမှာပထမဇန်အဲ့ဒီတိုင်းပဲသွားမယ
်
သောတာပတိမဆိတ်ထဲမှာတပ
ါ
းသက္ကရာဂามိမဆိတ်ထဲမှာ
တပ
ါးအနာဂามိမဆိတ်ထဲမှာ
တ
ပါးအရဟတမဆိတ်ထဲမှာ
တ
ပါးပေါင်းလိုက်ရင
်
၄ပါးဒါဆိုရင်မဆိတ်အကျယ်20မှာပထမဇန
်
၄ပါးတူတူပဲဖြစ်သွားပြီဒုတိယဇန
်
၄ပါးတတိယဇန်၄ပါးသတုဌဇန်၄ပါးပစ္စမဇန်ဟုတ်တယ်ဟုတ်ပါတယ်မမားပါဘူးနော်အဲ့ဆိုရင်20ပဲဖြစ်သွားလားဖြစ်သွားပြီဒါဇန်နဲ့ကြည့်နေရအောင်ဇန်အပိုင်းကကြည့်ရနော်အဲ့ဆိုရင်ဟို20မဆိတ်အကျယ်20ဇန်က4ပါးစီ4ပါးစီရှိဘာဖြစ်လို့ဆိုသောတာပတိမဆိတ်မှာတပါးအဲ့ဒီလိုမျိုးတပါးစီမှတ်က4ပါးဆိုတော့ပထမဇန်4ဒုတိယဇန်တတိယဇန်သတုဇန်4ပါးစီရှိသွားတယ်နော်ရလားလိုက်နေလားလိုက်နေပါတယ်လွှဲပါတယ်ဆိုရင်ဒီအတိုင်းပဲဆိုတော့ဖို့စိတ်ကလည်းဒါပဲပေါ့မဆိတ်တာဆိုရင်ဝိပတ်လည်းဒါပဲဆိုလို့ချင်းဝိပတ်ထဲမှာလည်း4ပါးစီရှိတယ်เนาะစိတ်အကျဉ်းဟမ်များပါရ1 2 5များပါဘူးအဝိပတ်ထဲမှာလည်း20ပဲเนาะအဲ့ဆိုရင်သူက40ပြည့်သွားပြီ40သလုံးဝိပတ်မယ်ဆိုလို့ချင
်း
7ပါးစီ40သလုံးဝိပတ်ရင
်
7ပါးစီဟုတ်လား
ဟုတ်ဟုတ်
လောကုတ္တရာစိတ်အကျယ်40ကိုဇာနာဗေဒဖြင့်ဝေဖန်ပါပထမဇန်စိတ
်
7ပါးဒုတိယဇန်စိတ်7ပါးတတိယဇန်စိတ်7ပါးသရုတ်ထဇန်စိတ်7ပါးပစ္စမဇန်စိတ်7ပါးဘောင်းလောကုတ္တရာစိတ်အကျယ
်
40ပါးဟုတ်ပြီဘယ်လိုနေလဲရှေ့ဘက်မကြည့်ခင်ဒုက္ခပဲเนา
ะ
ရှေ့ဘက်မကြည့်ခင်တော်တော်ဒုက္ခရောက်တယ်ဆိုလို့ရှိရင်68ပါးကိုလုံတော့မယ်မှတ်ထားခဲ့နော
်
အပ္ပနာစိတ်60ခုကိုလုံးမယ်ဆိုရင်မဟာကုတ်ပြန်ပေါင်းတော့မယ်မဟာကုတ်ပြန်ပေါင်းတော့မယ်ဆိုရင်ခုနမဟာကုတ်မှာတို့တွေ့ခဲ့တာကတစ်မျိုးတော့မှာလွယ်လိုက်တာပါ3ပါ3ပါဟုတ်လ
ား
15ပါ15ဟော25ပါပဲရှိသေး23ကအခုလာတော့မှာ15နဲ့နော်
ပါတယ်အခု၈နဲ့ပါမယ
်ခု၈နဲ့ပေါင်းမယ်ဆိုလို့ချင်းပထမဇန်ဘယ်လောက်ပြင်မလဲ
၁၇ပ
ါဒုတိယဇန
်၁၇
တတိယဇန
်၁၇
သတုဌဇန
်၁
၇
ဒသမဇန
်၃
၅နဲ့ဒီဘက်ကရှင်းပြလိုက်တယ်၃ပါအပနာ
69
ပြန်ကြိုက်တယ်နော်69ပါပြန်ကြိုက်တယ်ဆိုရင်စိတ်အကျေ121ကိုဝေဖန်ခိုင်းရင်ဒီဖြစ်ပဲစိတ်အကျဉ်းကိုဇာနာပေထားတဲ့ဝေဖန်ပါဆိုရင်မဟကုတ်ရဲ့အဖြေထွက်လိမ့်မယ်ဟုတ်လားစိတ်အကျဉ်းဘယ်လောက်ရှိလဲစိတ်အကျဉ်းဘယ်လောက်ရှိလဲ
69
ပါစိတ်အကျဉ်း79ကိုဇာနာပေထားဖြင့်ဝေဖန်ပါ
ပထမဇာ
တ်အစ
ိတ်89ပါးကို
သာနာပိတာ
ပိတာ
ဝိပန်တော
်ပထမဇာတ်အစိတ်
3ပါးဒုတိယဇာတ်အစိတ်3ပါးတတိယဇာတ်အစိတ်3ပါးစတုတ္ထဇာတ်အစိတ်3ပါးပစ္စမဇာတ်အစိတ်15ပါးပေါင်းစိတ်အကျဉ်း
89ပါနော်လောကီစိတ်81ကိုဆိုရင်လည်းဒီဖြစ်ပဲဟုတ်လားဘာလို့ဆိုလောကုတ်အကျဉ်းထဲမှာဆံမရှိခဲ့ဘူးလေလောကီဆိုရင်လည်းဒီအဖြစ်စိတ်အကျဉ်းဆိုရင်လည်းဒီအဖြစ်ညီမလေးလဲနေရလ
ား
စိတ်အကျဉ
်း
လေစိတ်အကျဉ်းဟုတ်ဒီမှာဟိုကနနဒီမှာဒီမှာဆရာပြမယ
်
စိတ်အကျဉ်းကမွေးပန်ကြည့်မှမကြည့်တာလောကီကဘယ်လောက်ကြည့်လဲ
87
ပါအဲ့လောကီ81ထဲမှာဇန်ပါတာဘယ်ဟာပါလဲ
ရ
ူပါအရူပါရူပါအ
ဲ့ဆိုရင်မဟကုတ်မဟုတ်လား ဟုတ်ပါတယ်29လောကုတ်တရာစိတ်အကျဉ်းကဘယ်လောက်ကြည့်လဲ
79
စိတ်79
7ပါ
7ပါလောကုတ်တရာစိတ်အကျဉ်းဘယ်လောက်ကြည့်လဲ
7ပါ
အဲ့ဘောင်းလိုက်ရင
်35
ဟုတ်ကဲ့တို့ကအဲ့ဒီ35ကိုရှားကျင်တာခုနကတုန်းကသဘောကစိတ်အချင်း79ဆိုတဲ့အဲမှာကာမကိုတို့ကထဲ့ကိုမတွက်တာလေ94ထဲ့လိုက်တော့ပါသွားမှာပေါ့ပါတယ်ပဲထားလိုက်အဲ့ဆိုရင်အားလုံးကအဓိကဇန်ကဒီတနေရာလေးပဲရှိတယ်မဟုတ်ဘူးလား
ပါတ
ယ်ညောလေးဟုတ်လားဒီတနေရာပဲရှိတယ်မဟုတ်ဘူးလ
ား
စိတ်အချင်း79လို့ဆိုအောင်တော့ဒီကောင်ကဇန်မရှိဘူးလေဇန်မရှိတော့သူ့ကိုမတွက်နဲ့လေသူ့ကိုပါရောတွက်ရင်လည်းမရှိပဲချခဲ့ရမှာလေမရှိမှမရှိတာယူမရှိပဲရှားခဲ့ရမှာဆိုတော့တို့ကဒီ29ပဲတွက်မယ်သူ့ကိုဘူမိပေတာနဲ့တွက်ကြည့်လိုက်မယ်နော်ဘူမိပေတာနဲ့ဇန်ကိုတွက်ကြည့်လိုက်မယ်ကာမစိတ်54ကိုဇာနာပေတာဖြင့်ဝေဖန်ပါဆိုရင
်
မရှိဘူးရူပစိတ်15ဆိုရင်တော့ခုန3ပါးတွေထွက်လာလိမ့်မယ်15ပါး3ပါးစီထွက်လာလိမ့်မယ်အရူပစိတ်ကိုဝေဖန်ပါဆိုရင
်
ပစ္စမဇန်လေးကြည့်ပဲ
12
ပါးစလုံးထွက်လာလိမ့်မယ်ပြီးရင်ကာမရူပအရူပပင်လောကုတ္တရာဝေဖန်ပါဆိုရင်အကျဉ်းထဲမှာ
မရှိဘ
ူးရှိဘူးအကျယ်40ထဲမှာပဲဇန်နေရှိတယ်အကျဉ်း7ပါးထဲမှာဇန်မရှိဘူးဇန်မရှိတဲ့အတွက်ဇာနာပေတာကိုအကျဉ်းကိုရှောင်လိုက်မယ်အကျဉ်းကိုရှောင်ထားတဲ့အတွက်စိတ်အကျဉ်း89ဆိုရင်ဒီအကျဉ်းစိတ်အကျဉ်းလောကုတ္တရာစိတ်အကျဉ်းကပါသွားခဲ့ပြီလေပါသွားခဲ့ပြီဆိုလို့ရှိရင်လည်းသူ့ကိုဘာမှစွေစွာဖြစ်စရာမလိုဘူးဒီမှာပဲရှာမယ်ဇန်လို့ပြောလိုက်တာနဲ့ဒီ29နဲ့ဒီ40ဒီဟာလွဲပြီးတော့ဘယ်မှာဇန်ရှိလို့လဲဟုတ်ဘူးလားတော့သူဘလို့မေးမေးအခုတော့စိတ်ဆက်နှစ်ပါးတည်းမေးရင်ကောမရဘူးလ
ား
မေးခွန်းနေနဲ့တော့ရတယ်အဖြေတော့မရှိဘူးအဲကြောင့်မရှိတယ်ကြီးပဲဆွဲချလိုက်မယ်အတော်ဘနာ30မေးရင်လည်းမေးခွန်းတော့မေးလို့ရတယ်နော်ကာမ54မေးရင်လည
်
းမရှိဘူးမဟကုတ်မေးလိုက်မှရှိမယ်ရူပမေးရင်ရှိမယ်အရူပမေးရင်ရှိမယ်လောကုတ်အကျဉ်းမေးရင်ကော
မရှ
ိဘူးမရှိဘူးလောကုတ်အကျဉ်းမေးရင်တော့
ရှိ
ရဒါဆိုရင်စိတ်အကျဉ်းကိုမေးလို့ရှိရင်လောကုတ်အကျဉ်းထဲ့မလား
ထဲ့မရှိဘူး
ထဲ့မလားစိတ်အကျဉ်း89လို့ပြောလိုက်လို့ချင်းလောကုတ်အကျယ်တဲ့ဟာယူပေါင်းမလား
မ
ပေါင်းတော့ဟိုစိတ်အကျယ်ထဲမှာပဲနေမယ်လေစိတ်အကျယ်လို့ပြောလိုက်ရင်ကောလောကုတ်အကျဉ်းကိုယူပေါင်းမလား မပေါင်းမင်းတို့ငโกရိယကိုဆံမရှိတာလားသဘောပေါက်လ
ား
အဲ့ဆိုရင်ဇာနာပေတာပြီးသွားပြီဆိုရင်ဇာနာပေတာစိတ်အကျယ်121ထဲမှာပထမဇန်ဘယ်လောက်ရှိလဲ
7
7ပါရှိတယ်စိတ်အကျယ်လေစိတ်မညင်းနဲ့နော်စိတ်တက်မကြကြနဲ့အကယ်၍မလိုက်နိုင်သေးဘူးဆိုလို့ချင်းဟိုကိုကကိုကိုစောက်လေးနဲ့ကိုစာပြန်နှွေးလို့ချင်းလဲရပါတယ်ပြန်ရပါတယ်မလိုက်နိုင်သေးတဲ့စိတ်မပြတ်နဲ့ဘာဖြစ်လို့ဆိုရှေ့ပိုင်းတော့ကအားနဲ့ထားရင်တော့တေးကြတယ်မလိုက်နိုင်အောင်ဘာတွေပြောနေမှလည်းမသိတော့ဘယ်ရောက်ကောမှလည်းမသိတော့အဲ့လိုမျိုးဖြစ်သွားမယ်ဆိုရင်ဇာနာပေတာကိုထားခဲ့လိုက်မယ်နော်နားလဲတဲ့သူတွေများတယ်နားမလဲတဲ့သူကတစ်ခုပဲရှိတယ်ဘာလို့လဲဆိုတော့ပွန့်ပွန့်လင်းလင်းပြောဖို့ပဲလိုတယ်နားမလဲသေးဘူးဆိုတော့ပွန့်ပွန့်လင်းပြောဖို့လိုတယ်နော်ကောဟိုညီမလေးကိုစာဘာသူကူလေကောကိုကြည့်တော့မိနေလားအခုရှင်းပြတာတွေကိုမိလားလိုက်နိုင်လားဟောအဲ့ဆန်တော့တော်တာဗောကိုရုဆန်တော့မလိုက်နိုင်တော့ဘူးမရဘူး တော်တော်ကြီးကိုရှင်းပြတာတော့မှရှုပ်နေပါတယ်သမန်းတော့
လေ
သာနာဝိတာကိုလဲသေးလား
လဲတော့
လဲတော့နေနော်ဘာလို့လဲသာနာဝိတာတခုလည်းတို့ပြန်ရလေကဲအဲ့ဆိုရင်တကွက်ကိုလုံးမှာနော်သာနာဝိတာကိုမနှဖန်ညဟိုအေဖိုးစာပြန်နေဖြစ်ဖြစ်ตัวตะเม็ดน่ะเว้ยตะเม็ดน่ะတော့မကုန်ပါဘူးแน่ๆเลยပဲလောက်ออกมาဟုတ်ကာမစိတ်ကိုမလုံးနဲ့ကာမစိတ်မလုံးဘဲနဲ့ရူပအစလုံးလိုက်ရူပအရူပရူပအရူပမဟာကုတ်လောကုတ်ကျေအပ္ပနာအပ္ပနာလုတ်ပြင်တော့စိတ်ချင်းစိတ်အကျယ်နှစ်ခုတိုးခဲ့လိုက်အဲ့ဒါအကုန်ပြန်ရှုံလိုက်တော့မယ်စိတ်ချင်းစိတ်အကျယ်ဒီအဖြစ်ပဲပြန်ထောက်มาပဲလွှဲပါတယ်ကောင်းစင်ပဲပြောင်းသွားมาလုတ်တော့လုတ်ခဲ့လိုက်เนาะအဲ့ဆိုရင်နောက်ထပ်တပေတာပြောင်းမယ်နောက်ထပ်တပေတာပြောင်းမယ်နော်ဟာဒီတပေတာတဲ့နောက်ပေတာတွေအစာရမှရမယ်ဟာတွေရတော့ရတဲ့လူလည်းပတ်မှာပါလို့တော့လုတ်လိုက်မယ်နော
်
တန်ပယောဂပေတာလို့ခေါ်တယ
်တန်ပယောဂပေတာ
เออตําเปียวดิบ้างมาบ่ยังเหลือบ่ได้เออตูชินดออาภิญตาชินน่ะไม่ชินน่ะโซยแม้ตําเปียวตําเปียวก็ไปได้รู้เปล่าได้ด้วยตําเปียวก็ไปอธิกอยู่มั้ยเนาะอตูชินดออาภิญสิทธิ์โตก็วิบันจินတကယ်တကယ်တမ်းမှာဗေဒအီးတဲမှာအလွယ်ဆုံးပဲတံပြောကဗေဒနဲ့သင်္ခါရဗေဒဆိုနှစ်ဗေဒအလွယ်ဆုံးဘူမိဗေဒထက်အလွယ်သေးတယ်ဘူမိဗေဒတို့လွယ်လွယ်လေးဆိုပြီးလောက်ခဲ့တာပဲမလားဘူမိဗေဒထက်ကိုလွယ်တယ်အဲကြောင့်သူ့ကိုနောက်ထားထားလိုက်တာသူရှင်သောအားဖြင့်စိတ်တို့ကိုဝေပန်ခြင်းဆိုတော့ကြာတော့လောဘမှုကဆက်လုပ်ကြမယ်နော်လောဘမှုစိတ်ဘယ်လောက်ရှိလဲ
၈ပါး
လောဘမှုစိတ်ကြားကောင်းစင်ထားလိုက်လောဘမှုစိတ်၈ပါးရှိတဲ့အနေအော်မဟုတ်တခုကြော်သွားတယ်လေစိတ်အမြီ၃မျိုးစိတ်အမြီ၃မျိုးတံပယုတ်စိတ်တံပယုတ်စိတ်ဝိပယုတ်စိတ်ဘာဝပြန်တင်မှာဆိုရင်မတင်ဘူးတင်နေပြီဆိုလို့ရှိရင်အကုန်ရပြီလားတံပယုတ်စိတ်ဝိပယုတ်စိတ်တံပယုတ်ဝိပယုတ်မဟုတ်တော့စိတ်အဲ့ဒီမှာတန်ဝိတ်မဟုတ်သောစိတ်တန်ဝိတ်မဟုတ်သောစိတ်ကိုနားလည်ဖို့ကတန်ပယုတ်ဝိပယုတ်မဟုတ်သောစိတ်အဲ့ဒါကိုအတူကောင်းတန်ဝိတ်မဟုတ်သောစိတ်နော်တန်ဆိုတာတန်ပယုတ်ဝိတ်ဆိုတာဝိပယုတ်တန်ပယုတ်ဝိပယုတ်မဟုတ်သောစိတ်တန်ပယုတ်လည်းမဟုတ်ဘူးဝိပယုတ်လည်းမဟုတ်ဘူးကြည့်ပါပါစာတော့ဒီလိုသင်နေရင်းနဲ့လည်းကြည့်ပါတယ်ဆိုရင်လောဘမှုစိတ်၈ပါးကိုတိုးစားလို့ကြည့်မယ်နော်လောဘမှုစိတ်၈ပါးကိုဒီကအတူကောက်ပဲထားမယ်နော်တန်ဝိတန်ဝိမဟုတ်တော့စိတ်ဒီတန်းလေးပဲထားလိုက်မယ်နော်ဆိုရင်လောဘမှုစိတ်ဘယ်လောက်ရှိလဲ
၈ပါး
အဲ့ဒီ၈ပါးထဲမှာတန်ပယုတ်စိတ်ဘယ်လောက်ရှိသလဲ
၄ပါး
ဘာတန်ပယုတ်လဲ
တောမတတာ
ဘာတန်ပယုတ်လဲမပြောတာဒိဋ္ဌိကတာတန်ပယုတ်နားလေလားဟ
ုတ်ရတယ်
ဒိဋ္ဌိကတာတန်ပယုတ်တတိကတံပြုတ်စိတ်ဘလောက်ပါလဲ
၈ပါး၄ပါး၄ပါး၄ပါး
တတိကတံပြုတ်စိတ်ဘလောက်ပါလဲ
၄ပါး
တတိကတဝိပယုတ်စိတ်၄ပ
ါ
းအဲ့ဒါပြည့်သွားပြီပြည့်သွားနော်တံပြုတ်ဝိပယုတ်မဟုတ်တော့စိတ
်မရှိ
ပေါင်းလောဘမှုစိတ်၈ပါးလွဲပါတယ်မခက်ဘူးတတိကတံပြုတ်ဒိဋ္ဌိကတဝိပယုတ်တဝက်စီပဲလေဟုတ်ဘူးလားလွဲပါတယ်မကဘူးမကအဲ့ဒီထိမသွားတော့ဘူးလေကြိုပြီးတော့မှယင်လေးမနေပါနဲ့ကြိုတွေးပြီးတော့ယင်လေးနေရာတွေမှာဖြစ်ကြပါနဲ့ကဲအဲ့ဆိုရင်ဒေါသမှုစိတ်နှစ်ပါးကင်မယ်နော်ဒေါသမှုစိတ်နှစ်ပါးကိုကင်မယ်ဆိုရင်တံပြုတ်စိတ်ဘယ်လောက်ရှိလဲ
နှစ်ပါး
ရှိတာမှနှစ်ပါးတယ်နော
်
အဲ့ဆိုရင်တံပြုတ်စိတ်နှစ
်ပါး
ဝိပယုတ်စိတ်
မရှိ
တံဝိမဟုတ်တော့စိတ်
မရှိ
ဘာတံပြုတ်လဲ
တတိကတ
ပတိကပတိက ဆိုကြည့်လိုက်လေဒေါမနတသာဟောမမမအစဆိုပါအစဆိုပါအဲ့လိုတဝက်ဖြစ်မလိုက်ပါနဲ့ဒေါမနတသာတဟာကုတတိကတံပေယုအတင်္ခာရိကစိတ်ဒေါမနတသာတဟာစုပတိကတံပေယုတတင်္ခာရိကစိတ်တဲ့ပေါင်းဒေါသမှုစိတ်နှစ်ပါးဒါဆိုရင်တံပေယုစိတ်ကြီးပဲနှစ်ပါးဟုတ်လားဒါဆိုလို့ရှိရင်အတိတ်ဘယ်ပိုင်းကဘလို့နားလဲရမလဲဒေါသဖြစ်လို့ချင်းကြမ်းတမ်းခတ်တန်တဲ့သဘောအမြဲတမ်းရှင်လားမရှင်ဘူးလ
ားရှ
င်တယ်နှစ်ပါးသလုံးတံပယောကာကြီးနော်တံပယုတ်ကြီးအဲ့လိုမျိုးလေးအတိတ်ဘယ်ပိုင်းနားလဲလို့ရသွားတယ်လေငါဒေါသတာဖြစ်တော့ကွာသူ့ကိုတိုက်ခိုက်လို့စိတ်မရှိပါဘူးဆိုရင်မှန်မလားမမှန်ဘူးတံပယုတ်ဟုတ်လားသူ့ရှင်တွဲတယ်ဝိပယုတ်ဆိုတာမရှင်ဘူးတံဝိမဟုတ်ဆိုတာရှင်တယ်လည်းမဟုတ်ဘူးမရှင်ဘူးလည်းမဟုတ်ဘူးဒါကြောင့်ဟိုတချို့ကဒေါသဖြစ်ပြီးတော့မဟုတ်ပါဘူးငါစိတ်နေအောင်ပါပါဆိုတာခက်တိတီပဲเนาะဒါကရုဏာဒေါသပါကိုယ့်ဘက်ကပြန်ကာတယ်เนาะကရုဏာဒေါသပါဆိုတာကရုဏာဒေါသဆိုတာပြီးတော့မှရှိမရှိဆိုတာစေတသိက်ပိုင်းကျရင်တွေ့လိမ့်မယ်ကရုဏာဆိုတာဒုက္ခိတတတဝပြညာကိုအာယုံပြု၍တနာကျင်နာခြင်းသဘောလို့အဓိပ္ပာယ်ရတယ်ကရုဏာဆိုတဲ့အဓိပ္ပာယ်ကလေမုဒိတာဒုက္ခိတတတဝပြညာကိုအာယုံပြု၍ဝမ်းမြောက်ဝမ်းသာဖြစ်ခြင်းသဘောဒီလိုဆိုလို့ရှိရင်ကရုဏာဆိုတာဒုက္ခိတတတဝပြညာကိုအာယုံပြုပြီးတော့တနာကျင်လာတဲ့သဘောအဲ့ဒါကိုကအာမလို့အာမရနဲ့အော်ငေါ့အော်ဆူပြီးတော့မှကရုဏာဒေါ်တော်ပါလို့ပြောကြရလေဒါချိတာပဲစာရေးလက်ရေးတာပဲကရုဏာဒေါ်တော်ပါဒါမဲ့လို့အဲ့ဒီကရုဏာဆိုတာကသောဘနာစိတ်တိတ်လို့ခေါ်တယ်ကုသောဘနာစိတ်တွေရှိတယ်မလားသောဘနာစိတ်ဘယ်လောက်ရှိရော59 91ရှိတယ်နော်ကြီးရတဲ့ကြီးရတဲ့တောဘနာစိတ်59 91ရှိတဲ့ဟာဘယ်အဲ့ဒီတောဘနာစိတ်တိတ်ဟာတောဘနာစိတ်နဲ့ပဲရှင်တယ်တောဘနာစိတ်တိတ်ဟာအတောဘနာစိတ်ကိုလာမရှင်ဘူးစန့်ကျင်ပဲဇက်ချင်းမှမတူတာဇက်နဲ့ကျင်မတူအကုသိုလ်ဇက်နဲ့ကုသိုလ်ဝိပဿနာနဲ့ဖြစ်နေလေဒါကြောင့်ကရုဏာနဲ့ဒေါသဟာဘယ်တော့မှတူရှင်တွဲမဖြစ်ဘူးဒေါသဖြစ်ရင်ဒေါသတက်တက်ပဲလာပြီးတော့မှဟိုကကဒီကကလာမလုံးနဲ့ဒေါသဖြစ်ရင်ဒေါသကဒေါသပဲကရုဏာဒေါသပါဆိုပြီးတော့မှလူကြီးတွေတော်တော်များများအဲ့တင်းတိတ်လို့လေသိလားသူတို့ပြောချင်တာပြောပြီးသွားရင်ငါကရုဏာဒေါသပါဆိုလူငယ်တွေကခံလိုက်ရတာအဲ့ဒါနဲ့ပဲအေးပါဆိုပြီးတော့နင်တို့ပြောကရုဏာဒေါသနဲ့ပါဆိုတော့အော်ခံလိုက်ရပြန်ရောတခါအဲ့စကားနဲ့ပဲခံလိုက်ရနောက်ကမခံတော့နဲ့ပြီးတော့မှမရှိဘူးလို့ပြောတာဒေါသကဒေါသပဲလာမလုံးနဲ့အဲကရုဏာကကရုဏာတက်တက်ပဲဆိုလို့ချင်းဒီတွင်ဒီတံပယုတ်ကိုကြည်လိုက်လို့ချင်းရင်ဒေါမနတတဟာကုတ်ဆိုတဲ့ဒေါသဖြစ်တိုင်းဖြစ်တိုင်းမှာပဋိကအမြဲတမ်းရှင်တယ်နှစ်ပါးသလုံးကတံပယုတ်တစ်ပါးကတော့တံပယုတ်တစ်ပါးကဝိပယုတ်ငါကဝိပယုတ်ဘက်ကဖြစ်တာပါလို့ပြောလို့မရဘူးနှစ်ပါးသလုံးကတံပယုတ်ပဲဒေါသမှာဖြစ်ရင်တိုက်ခိုက်တဲ့သဘောအမြဲတမ်းပါတယ်နော်ကဲအဲ့ဆိုရင်ဒုဆက်တော့မှာမောဟမှုမောဟမှုစိတ်နှစ်ပါးမှာတံပယုတ်စိတ်ဘယ်လောက်ရှိလဲ
မရှိဘူးရှိ
တ
ယ်နှစ်ပါးလုံးနှစ်ပါးလုံးမရှိ
ဟုတ်နှစ်ပါးလုံးကမရှိတာလားရှိတာလား
ဒီစိတ်ကစားတယ်ရောနဲ့အောက်က
စားတယ်ရောစားမရဘူးစားမရဘူးစားမရဘူးမောမူစိတ်နှစ်ပါးကိုဆိုကြည့်လိုက်ဥပိ္ပခာတဟာကုန
်
ဝိစီကိစ္စတံပေယုတ်စိတ
်
ဥပိ္ပခာတဟာကုန်ဩဋ္ဌိစာတံပေယုတ်စိတ်တပါးဘာမောမူစိတ်နှစ်ပါး
ရှိလားတံပေယုတ်
ရှိရှိ
အော်ရှေ့ဆိုရင်လည်းမရှိဘူးပဲကြာတော့ဝိစိကိစ္စတံပယုတ်ဩဋ္ဌိစတံပယုတ်ကိုယ့်ကိုယ်ဆိုနေရဟုတ်လားအဲ့ဒါလည်းမရှိဘူးပဲလား
ရှိတယ်ရှိတယ်
အဲအဲ့ဆိုရင်နှစ်ပါးမရှိဘ
ူး
ဝိပယုတ
်
မရှိတံဝိမဟုတ်တော့စိ
မရ
ှိပေါင်းလိုက်လို့ရှင်ရင
်
ကဲ7နှစ်ရပြီဒီတစ်ပတ်အတွက်7နှစ်နေရတော့နော်12ပါး12ပါးသလုံးကိုလောက်တော့မယ်ဆိုရင်ဒီလိုအလွယ်တော့ယူမပေါင်းနဲ့ပေါ့နော်ဒီလိုလွယ်ယူမပေါင်းမယ်နဲ့ပြန်လုပ်မယ်ကောက်ကိုပြန်မှန်းရှာရဲတန်နေဝိတ်တွေအကုန်ဖြတ်လိုက်ရဲအာဟုသုစိတ်ဘယ်လောက်ရှိလဲ
12ပါ
းအာဟုသုစိတ်12ပါးမှာတန်ပြုတ်စိတ်ဘယ်လောက
်4ပါ
း10ပါး
တွတ်တွတ်တွတ်အဲ့လိုမဟုတ်အဖြစ်ကိုအရင်ဇွတ်မရှာနိုင်ဘူ
းဒေါမနတာတာတိကတာတံပေယုတ်စိတ်ပါ
အမဟုတ်လေအဲ့လောက်ကြီးလည်းမတွတ်နဲ့လေခုန
လ
ောဘမှုထဲမှာအေးအဲ့လိုတွတ
်
လောဘမှုထဲမှာ၄သား
ဒေါမနတာတာတိကတာတံပေယုတ်စိတ်ပါအ
ဲ့လောက်တော့တွတ်ပါနော်အဲ့လောက်တော့တွတ်ပါအဲ့ဆိုရင်တံပေယုတ်စိတ်က
10ပါ
းအကုသိုလ်စိတ်12ပါးဝယ်တံပေယုတ်စိတ်10ပါးဝိပယုတ်စိတ
်4ပါး
်ဟုတ်တယ
်၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပါး၄ပ
လောဘမှုထဲမှာ
၄ပါး၄ပ
ါးတန်ဝိမဟုတ်တော်စိတ်ဒီမှာနေပြည့်သွားပြီနော်တန်ဝိမဟုတ်တော်စိတ
်
မရှိပေါင်းအာဟုတုစိတ
်ဆ
က်ပါရလား ကဲအားရစိတ်၁၈ပါးဆင်းမလားဆင်းမယ်နော်ဒါဒါဒါရပြီလား
ရပြီ
ဒီလောက်ဆင်းရပြီလား ညီမလေးရလားမရဘူးလားအဲ့ဒါဘာဖြစ်လို့မရလဲသိလားဟိုသောမနတတဟာကုတ်ပါညာလေအဲ့ဒါကြီးရမှဖြစ်မှာဝေဒနာပေဒါဆိုရင်ဒီထက်ဆိုတော့အဲကြောင့်သူ့နောက်ဆုံးပို့လိုက်တာအမှန်အခုဒီတံပြောကပေဒါဩဇာနာပေဒါနေရာကဝေဒနာပေဒါကိုတင်ရမှာသူအလှဲ့အတိုင်းသွားကြည့်ဆိုရင်လေဝေဒနာပေဒါကိုတင်ရမှာဝေဒနာပေဒါကတင်လို့မရဘူးအဲ့120ဘာလုံးအလွတ်ရမှာရမှာလေဘာဖြစ်လို့ဆိုသောမနတတဟာကုတ်ဆိုသောမနတဝေဒနာဘယ်လောက်ရှိတယ်ဒေါမနတဝေဒနာဘယ်လောက်ရှိတယ်ဒုက္ခဝေဒနာဘယ်လောက်ရှိတယ်ဒုက္ခဝေဒနာဘယ်လောက်ရှိတယ်သောမနတအားလုံးဘယ်လောက်ရှိတယ်62ပါးရှိတယ်ဒေါမနတဘယ်လောက်ရှိလဲ2ပါးရှိတယ်ဒုက္ခဒုက္ခတပါးသိရှိတယ်ဥပက္ခ55ပါးရှိတယ်အဲအမျိုးတွေတွေ့အောင်နော်ဆရာတော်ရတာဗောပြောပါပြောဆရာတော်ရတာဗောအင်းဟုတ်ပြီကဲဒါဆိုရင
်
အိုက်ဗိတ်78ပါးသွားမယ်နော
်
အာကုတလဝိဘစိတ်ဘယ်လောက်ရှိလဲ
85
ပါးအာဟေကုတလဝိဘစိတ်မှာတံပယုတ်စိတ်ဘယ်လောက်ဆိုကြည့်ပါဦးဥပိ္ပခာတဟာကုတ
်သက္ကဝိညာဉ်စေတပါ
ဥပိ္ပခာတဟာကုတ
်သက္ကဝိညာဉ်စေတပါဥပိ္ပခာတဟာကုတ်ကာဏဝိညာဉ်စေတပါ
ကာဏ
ဥပိ္ပခ
ာဥပိ္ပခာတဟာကုတ်စေတဝဝိညာဉ်စေတပါဥပိ္ပခာတဟာကုတ်ကာယဝိညာဉ်စေတပါဥပိ္ပခာ
ပါနော်အဂုတလဝိပဿနာပ
ါ
အဲ့တော့တံပြုတ်စိတ်ဘယ်လောက်ပါလဲ
58
ဝေပြုတ်စိတ်ဘယ်လောက်ပါလဲ
58
ပါးစလုံးဟာ
တ
ံဝိမဟုတ်တော်စိ
တ်ဟုတ်လားရှင်းရှင်းလေးပါနော်ဆိုရင်အဟိစိတ်78ပါးစလုံးဟာတံဝိမဟုတ်တော်စိ
တ
်တော့မတွက်ဘူးလို့ပဲသဘောထားလိုက်တော့ရှိမှမရှိတာကြီးဟုတ်လားတံပြုတ်မရှိဝေပြုတ်မရှိအဲ့တံဝိမဟုတ်တော်စိတ်အကုန်လုံးဆိုသူ့မတွက်နေတော့လေထားပြလိုက်တော့
အခုဒီလိုတင်ပြရင်ကြည်အောင်လုပ်ခဲ့ပါမကြည်လို့ရှင်ဘာဖြစ်မလဲစိတ်တိတ်ပိုင်းဥပမာတစ်ခုပြမယ်နော်အခုလောဘ3ပါးဆိုတဲ့လောဘရယ်မာနရယ်ဟာဟုတ်အလေကောင်းဒိဋ္ဌိလောဘရယ်ဒိဋ္ဌိရယ်မာနမဟုတ်ဟိုနေတွေ့လားရှင
်
ဗျလောဘရယ်ဒိဋ္ဌိရယ်မာနရယ်ဒါလောဘဥဆောင်တဲ့စိတ်တိတ်3ပါးလို့ခေါ်တယ်lottery 3ပါလို့ခေါ်တယ်သူတို့ကတအုပ်စုနေတယ်တအုပ်စုနေတဲ့အခါမှာဟိုတို့ကဒီလောဘစိတ်တိတ်ကဘယ်စိတ်တွေမှာရှင်တယ်လဲအတံပြောကနေလို့ခေါ်တယ်ဒိဋ္ဌိစိတ်တိတ်ဘယ်မှာရှင်တယ်လဲမာနစိတ်တိတ်ဘယ်မှာရှင်တယ်လဲစိတ်တိတ်ဘယ်မှာအဲလောရတာတော်ပြန်နေအဲတော့လောဘစိတ်တိတ်ဒီလောဘမှုစိတ်7ပါးနဲ့ရှင်ဤနားလဲလားလဲလဲစိတ်လွယ်ပါတယ်နော်လောဘစိတ်တိတ်ဒီလောဘမှုစိတ်7ပါးနဲ့ရှင်ဤအဲဆိုလို့ချင်းလောဘမှုစိတ်7ပါးပြင်လောဘပါတယ်ဆိုတော့အထူးကြီးတော့ပြောနေကြမှာမလို့ရှင်းရှင်းလေးပဲလေဒီမှာခက်သွားတယ်ဒိဋ္ဌိစေတသိက်ဒီလောဘမှုစိတ်7ပါးတွင်ရှိသောဒိဋ္ဌိကရတံပြုတ်စိတ်4ပါးနဲ့ရှင်ဤလို့ကြံဒီတံပြောကပေတာမရတိုင်းဘယ်လိုလုပ်လဲဟောပါလားမာနစေတသိက်ဒီလောဘမှုစိတ်7ပါးမှာဒိဋ္ဌိကရဝေပြုတ်စိတ်4ပါးနဲ့ရှင်ဤအဲ့ဆိုဝေပြုတ်ဒီရဒိဋ္ဌိကရတံပြုတ်စိတ်4ပါးရှိတယ်အဲ့ဒီဒိဋ္ဌိကရတံပြုတ်စိတ်4ပါးကိုဒိဋ္ဌိရှင်တယ်ตุนน่ะมันได้ตัวชินเลยเดฐิกระวะเวปยุสิ4บาโหมานะชินซื้อยินดีเดฐิเนี่ยมานะติตะด้อมอ่ะอตุดุไม่ผิดเอ๊ะยะแท้มาซื้อโชยินอะชั่วมานะจีเนี่ยเมษาเดฐิดิซื้อมานะจีดิดิโนย่วยถิ่นแต่ดิมานะเนี่ยเดฐิอ่ะต้วยပြီးတော့ဖြစ်ยุทုံးแต่ไม่ရှိมานะဖြစ်ရင်เดฐิไม่ရှိเดฐิဖြစ်နေมานะไม่ရှိตะคู่ပဲมานะอ่ะแหละงาถ่องล้อได้เดฐิอ่ะแหละงาซ้วยดาอัตตะเนี่ยซ้วยดาอะจังงาณคู่อ่ะไม่ป้องหมดเลยဒိဋ္ဌိဖြစ်နေတဲ့အချိန်မှာမာနမရှိဘူးမာနပြည့်တဲ့အချိန်မှာဒိဋ္ဌိမရှိဘူးဒီလိုမျိုးရှိရတယ်။နောက်တစ်ခုဥပမာထပ်ပြမယ်။ဒေါသစေတသိက်တိဒေါသမှုစိတ်2ပါးနဲ့ရှင်ဟိဒါလည်းလွယ်တယ်နော်။ဟောဒီနောက်သင်္ခါရအပိုင်းကတော့ထားလိုက်တော့ညာနာတံပြုတ်စိတ်ဆိုတာရှိရမလား။မဟာကုသိုလ်ထဲမှာလား။ညာနာတံပြုတ်စိတ်ဒီအမဟုတ်ပညာဆိုတဲ့စေတသိက်ပါလာလိမ့်မယ်။ပညာအမောဟဆိုပြီးပါတယ်ပညာစေတသိက်တည်း ညာနာတံပယုတ်စိတ်အာလုံးနဲ့ရှင်ပြီအဲ့ခါမှာညာနာတံပယုတ်စိတ်ဘယ်လောက်ဖြစ်လဲအခုတွေ့မယ်နော်ဆိုတော့အာဟိစိတ်ကိုကြော်လိုက်တော့မယ်အာဟိစိတ်ကြော်လိုက်လို့ကျင်မဟာကုတုမဟာကုတုက7ပါးရှိတယ်နော်မဟာကုတုတွေ7ပါးအဲ့ဒီထဲမှာတံဝိတ်ဘယ်လောက်ရှိမလဲ
4ပါး
ရှိတယ်4ပါးရှိတယ်ဟုတ်လားတံပယုတ်စိတ
်4ပါး
ဝိညာဉ်စိတ
်4ပါး
တံဝိတ်ဘုတော်စိတ
်4
ပါးရှိ
10
ပါးဒါဆိုရင်ဒါဘာတန်လဲဒိဋ္ဌိကရတန်ပြုတ်လား
ညာနာတန်
ည
ာနာတန်ပြုတ်เนาะညာနာတန်ပြုတ်စိတ်4ပါးည
ာ
နာတန်ဆိုရင်ညာနာတန်ပြုတ်စိတ်4ပါးကိုထပ်ခွဲပါဆိုရင
်အတ္တင်္ခါ
တောမနတာနဲ့2ပ
ါး
ဥပိ္ပခာနဲ့2ပါးအတ္တင်္ခါရိက2ပါးတာတင်္ခါရ
ိက2ပါးအ
ဲ့လိုခွဲရမှာဒီလားအကုန်လုံးခွဲပြင်းတော့ရပါတယ်ဘလို့ပဲမရဘူးပြောပြောရှေ့ပိုင်းမှာစားဘလို့ပဲမကြည့်ဘူးပြောပြောဟိုဝါတော့မလိုက်ခဲ့နဲ့တကယ်တော့ကို့ဝီရိယကို့ညံတကယ်တော့စူးစမ်းရတယ်စာမှီယူမိတယ်မမီစရာအကြောင်းမရှိဘူးဆိုရင်ဝိပတ်သွားလိုက်မယ်မဟာဝိပတ်စိတ
်10ပါး
တို့တော့အတူတူပဲနော်ညာနာတံမြုပ်စိတ
်4ပါး
နာဝိညုစိတ်
4ပါး
တံဝိမဟုတ်တော့စိတ
်
10ပါးပေါင်းလိုက်ရင်မဟာဝိပတ်စိတ
်10ပါး
မဟာပရိယလည
်း10ပါး
မဟာပရိယာလေ
10ပါး
မဟာပရိယာလေ
10ပါး
မဟာပရိယာလေ10ပါးမှာညာနာတံမြို့စေ
4ပါး
ညာနာဝိညုစေ
4ပါး
တံဝိညုတော်စေ
10ပါး
ဟောလိုက်ရင
်10ပါး
ကာမတောပနာစေ24ဆိုရင်12ပါးစီရှိလိမ့်မယ်ဟုတ်လားကာမတောပနာစေ24ပါးကိုတံပယောကပေတာကင်းဝိပန်တော့တံပယုတ်စေ
25ပါး
ဝိပယုတ်စေ25ပါး
ဝိမုတ်တော်စေ
24ပါး
ဘာဝတော်ကနာစေ
24ပါး
ရလားရနေပါတယ်နော်စာအလွတ်မရသေးရင်လည်းသူ့သဘောတော့နားလည်နေရမလားနားလည်နေဆိုလို့ရှိရင်ညာနာတံပယုတ်စေဒီမှာဘယ်လောက်ရှိခဲ့လဲ
25ပါး
ဒီမှာညာနာတံပယုတ်စေစနစ်တွေ့ခဲ့တစ်ချက်ပြထားလိုက်နော်အဲ့ဒီရဲ့အထက်ကရူပအရူပလောကအကုန်လုံးညာနာတံပယုတ်ဉာဏ်မရှင်ဘဲနဲ့မရဘူးလို့ပြောဘူးတယ်မလားဒါတော်ရုံလူတွေလည်းမရဘူးဉာဏ်ပညာကြီးမှရတယ်အဲတော့မဟာကုတ်အပ္ပနာစိတ်69စလုံးဟာညာနာတံပြုတ်စိတ်မှကြီးတယ်အဲ့လိုအထိမတွက်တော့နဲ့မဟာကုတ်စိတ်29နဲ့တွက်လိုက်မဟာကုတ်စိတ်29နဲ့တွက်လိုက်လို့ရှိရင်မဟာကုတ်စိတ်29ပါးညာနာတံပြုတ်ဒီမှာလက်ရှိရှိခဲ့တာက12ပါးနော်12နဲ့29ပေါင်းရင
်
39ဟုတ်လား39နဲ့နောက်ထပ
်12နဲ့ပေါင်း
ဟုတ်ဟုတ်8နဲ့ပေါင်းမယ်လောကုတ္တရာအကျင့်လော
ကုတ္တရာအကျင့်မှ10
လောကုတ္တရာအကျင့်8ပါးဘယ်လောက်ရှိရလဲ
49
ခုဘက်ကလာရင်59လာနေမယ်ဟိုကချက်ကြည့်လိုက်ဒီမှာ49ရခဲ့ပြီဟု
တ်
49ရခဲ့လို့ရှိရင်ဒီ49နဲ့ဒီ8ကိုပြန်နှုတ်ရင
်
39เนาะဒီဟိုအကျယ်ဟိုသွားမှာမလို့လေဒါမှမဟုတ်ကဲ့39နဲ့
40
နဲ့ပါ59ပညာအမောဟစေတသိက်ဒီညာနာတံပြုတ်စိတ်49 59နဲ့ရှင်ဤအဲ့လိုကျတာအဲ့ဒီရောက်ပါအဲ့ကကြမှာကိုပဲလိုက်ရှာမှမသိဖြစ်နေလေ။တံပြုတ်ရပါလေ။သိတော့တာနော်။စိတ်တွေပိုင်းရောအဲ့စိတ်ပိုင်းမကြည့်ရင်စိတ်တွေပိုင်းရောရင်စိတ်ပိုင်းမကြည့်ရင်စိတ်တွေပိုင်းကြောင့်အိုက်စိတ်ပြဖို့ကောင်းတယ်။ဘာဒီမလဲမသိဘယ်ရောက်မလဲမသိအဲ့လိုဖြစ်တာလေ။ကြိုးစားပါနော်။စိတ်တော့
မချော့
အောင်လေစိတ်တော့
မချော့
ချော့ပါဘူး။ကိုအားနေချက်တွေကိုအကုန်ပေါ်နေပြီ။ကိုအဓိကအဲ့ကိုအားနေချက်ကိုပေါ်တော့ဘူးလေ။ဆိုရင်ကြပါမယ်လို့တံပြောကပေတာကိုတွက်မယ်ဆိုလို့ရှင်တော့အကုသိုလ်စိတ်12ပါးတွက်မယ်ကာမတောပနာစိတ်24ပါးတွက်မယ်တော့ထပ်တွက်ချင်းသေးရင်မတွက်မယ်ကာမစိတ်54ကိုတွက်လို့ရပါမယ်ကာမစိတ်54ကိုတွက်ကြည့်လိုက်ရင်စက်ကြည့်ဦးမယ်နော်လိုက်ထားမယ်ထားမယ်ကာမစိတ်54ကိုတွက်လို့ရှင်ရင်ဒါကာမစိတ်54တံပြုတ်စိတ်ဝိပယုတ်စိတ်တံဝိမဟုတ်တော့စိတ်ဆိုတော့ခုနအာဟုတုစိတ်72ပါးမှာတံပြုတ်စိတ်ဘယ်လောက်တွေ့ရလဲ
8ပ
ါးဝိပယုတ်စိတ်က
10ပါး
ဒီပါး
ဒီပါးဝိပယုတ်စိတ်က4ပါးဒါမရှိ
ဘူ
းဆင်ကာမတောပနာထဲမှာတံပြုတ်စိတ်က
12
ပါးညာနာတံပြုတ်စိတ်12
ပါး
အာဝိပယုတ်စိတ
်12
ပါးဒီမှာက
မရှိ
ဆိုလို့ရှိရင်ဒါကိုပေါင်းလိုက်တော့မယ်ကာမစိတ်အာဟိစိတ်ကိုတော့မတွက်ခဲ့ဘူးလေမတွက်နေတော့ကာမစိတ်54ပါးမှာတံပြုတ်စိတ်က
20
ဝိပယုတ်စိတ်က
6
သားလေဒီကောင်ကတော့သဘောပဲကိုထားဟိုကဏ္ဍရေအတွက်လိုချင်တယ်ဆိုလို့ချင်17ပါးလေကဏ္ဍရေအတွက်လိုချင်17ပါးလေဟုတ်လားတံဝိမောတော်စိတ်က17ပါးတနည်းအားပဲရှိခဲ့တာမလား အဲ့ဒါအဲ့ဒီ18ပါထိုးလိုက်လို့ရှိရင်54ပြန်ကိုက်လို့နော
်ဘောပေါက်လိုလို
ပေါက်ပါ
လိမ့်ရှင်ဘောပေါက်လိုလို
ကြာဆိုရင်တံပြောကဗေဒကိုတို့ကိုယ့်ကိုအိမ်မှာလုံးမယ်ပဲသဘောထားလိုက်ဘယ်နှစ်နေရာရှာမလဲတံပြောကဗေဒကိုလုံးမယ်ဆိုရင်ကိုယ့်ကိုအိမ်စာအဖြစ်လုံးမယ်တံပြောကဗေဒလုံးရှင်ဘယ်နှစ်နေရာမှာရှာကြည့်မလဲအကုသိုလ်စိတ်12ပါးရှာမယ်ကာမတောပနာစိတ်24ပါးရှာအဓိက2နေရာရှာမယ်နောက်မှာကိုတက်နေတဲ့ကာမစိတ်54ကိုရှာလိုက်ခုနလို16တွေ20တွေထွက်လာလိမ့်မယ်နော်အဲ့ဒီဟာလုံးရမယ်တော့မှာပဲနော
်ရာတိရာ
တဆိုင်ဘယ်နှပေရပြီရောနှပေရပဲပြီရောန
ှပေရ
ပါအမဟုတ်လေဒီနေ့ညတော့အေးဘောလေးပေတာလုံးပြီးတယ်ပဲဟာပါမနဖန်ကြရင်သင်္ခါရဗေဒဝေဒနာဗေဒသင်္ခါရ
တ
က်ပါရဲ့ကျက်ပါရဲ့အဲ့ဟာသိမ့်မပြကြရဲ့သိမ့်တော့မပြကြရဲ့အဲ့ဟာပဲဆိုရင်ဟာ
သူတို့မကြည့်ခဲ့လို့
အဲ့တော့ရှေ့ပိုင်းမှာတအားရှည်ထားတာလေတလောက်ရှည်ထားတာတော့ဒါတော့တလောက်ရှည်ထားခဲ့လို့နော်မရှည်ဘဲနဲ့မင်းတင်စရာရှိရလေးကိုအပေါ်ရန်လေးတင်တင်သွားလို့တော့အခုချိန်ဆိုကြည့်ပဲကြည့်နေနိုင်တော့ဒါတော့ဘယ်ဟာဘလောက်ဘယ်ဟာဘလောက်သွတ်ရှည်ထားလို့အာမဆိုတ
ာ
နောက်ပြီးတော့အခုဟိုဆရာတင်ပေးနေတာကိုတစ်ချက်ဟိုအမှတ်လဲမှတ်တာကိုကပြန်တင်ပေးရင်လေဒီကျောင်းနဲ့ဒီလိုပဲဒီထက်ပဲတော်တင်ပေးဖို့လိုတယ်ဒီထက်တော့ရွတ်သွားမကောင်းကိုကပြန်တင်ပေးရင်လေဆရာထက်တော်ဖို့လိုတယ်နော်ဘယ်သူပဲတင်တယ်ဆရာထက်တော့တော်ဖို့လိုတယ်ဟုတ်ရင်ဆရာတော်တပည့်ကနည်းနည်းလေးဆရာတော့ဘယ်တော်ပါမလို့ဆိုနေနဲ့နေသွားရောအဲဒီရအောင်ဆိုရင်နောက်တဲ့တပည့်တွေကတော့ဒုဆရာတွေတော့ဘယ်တော်ပါနေသွားပြီဖြည်းချင်းနဲ့အဝိသရောက်သွားရောမှန်တော့ဆရာထက်တော်နေပါဒီဆရာထက်ဓာရီအကုန်တော်ရမယ်ဓာရီအကုန်လုံးရဲ့တပည့်တွေကပို့တော်ရမယ်အဲ့လိုနဲ့မှအကြီးသေးတွေမြင့်သွားပြီတကယ်ကိုထိတ်တန်းရောက်နေမှာဗောသာသနာကြီးอ่ะအဲ့လိုမှမဟုတ်တယောက်နည်းနည်းသိနေတော့ရှင်းရှင်းနဲ့မကြည့်တော့ကဲဆိုမနေ့ကမှဆုံးကြရအောင်စာကြက်ရမယ်เน
า
ะ
ဆောက်တာစောက်ထားခဲ့မှာ
စောက်ထားခဲ့မှာကျွန်တော်ထားခဲ့မှာဒီဖုန်းနဲ့ဒီနဗေဒကိုရေးခဲ့လား